အမေရိကန်ပြည်ထောင်စုထိတ်တန့်စစ်အရာရှိရေတပ်ဗိုလ်ချုပ်ကြီးမိုက်မူလန်ကပါကစ္စတန်နဲ့သူတို့နိုင်ငံအကြားဖြစ်ပေါ်နေတဲ့တင်းမာမှုရော့ပရေးအတွက်ရည်စူးပြီးအခုချိန်ဟာတစ်ခါတိုင်းထက်ပိုပြီးတည်တည်ငြိမ်ငြိမ်နဲ့ပူးပေါင်းဆောင်ရွက်ရမယ့်အချိန်ဖြစ်တယ်လို့ပြောကြားခဲ့ပါတယ်အာဖဂန်နစ္စတန်နယ်စပ်မှာအမေရိကန်နဲ့ပါကစ္စတန်တပ်ဖွဲ့တွေအကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်တရက်မှာအမေရိကန်တွဲဖက်စစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌကအခုလိုပြောကြားခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီး VOA သတင်းထောက် Meredith Bua ကဝါရှင်တန်မြို့တော်ကနေပေးပို့ထားပါတယ်အသေးစိတ်ကိုဦးကျော်စံသားကရှင်းပြပါလိမ့်မယ်ရှင
်ရေဒတ်ဗိုလ်ချုပ်ကြီးမူလန်ဟာပါကစ္စတန်နိုင်ငံအနေနဲ့အစွန်းရောက်တွေပေါ်ဆင်နွှဲနေတဲ့တိုက်ပွဲဟာဆိုးတဲ့ဆိုးရွားလာနေတယ်ဆိုပြီးလက်ရှိပါကစ္စတန်နိုင်ငံအခြေအနေကိုစိတ်ပြက်စပွဲအခုတို့ပြကြောက်တာဖြစ်ပါတယ
် Things are very tense and very dangerous in Pakistan. I wouldn't expect anything else. They face a growing and increasingly lethal insurgency.
အခြေအနေတိတ်တင်းမာပြီးအန္တရာယ်ကြီးမားလာပါတယ်ကျွန်တော်ကတော့ဘာမျှော်လင့်ချက်မှမထားနိုင်အောင်ဖြစ်နေရပါတယ်သူတို့ဟာပုံမိုကျယ်ပြန့်လာပြီးလူတွေကိုပိုသေးစေနိုင်တဲ့စူပူတောင်းညမှုနဲ့ပြည်တွင်းမှာရောပြည်ပမှာပါရင်ဆိုင်နေကြရတာဖြစ်ပါတယ်။သူတို့အစ်စ်ရွေးကောက်တင်မြောက်ထားတဲ့အစိုးရကိုလည်းချိမ့်ချောက်နေပါတယ်။သူတို့ရင်ဆိုင်နေရတာဟာအစွန်းရောက်တွေရဲ့အခိုင်အမာစခန်းတွေပါ။ဒီစခန်းတွေကိုဒေသခံလူမျိုးစုတွေကအကာအကွယ်ပေးထားကြတာလည်းဖြစ်ပါတယ်
။ပါကစ္စတန်လူမျိုးရေးတပ်ဖွဲ့တွေကအာဖဂန်နိုင်ငံနယ်စပ်မှာအမေရိကန်ရဟတ်ယာဉ်နှစ်စင်းကိုပစ်ခတ်ပြီးတဲ့နောက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ခဲ့ပြီးတဲ့အခါမှာဗိုလ်ချုပ်ကြီးမူလန်ကအခုလိုပြောကြားသွားခဲ့တာဖြစ်ပါတယ်။ဒီပစ်ခတ်မှုတွေကြောင့်လူသူအထူးအခိုက်မရှိပေမဲ့ငါးမိနစ်ကြာဖြစ်ခဲ့တဲ့ဒီဖြစ်ရပ်ဟာအမေရိကန်နဲ့ပါကစ္စတန်နိုင်ငံတို့ရဲ့တင်းမာမှုပိုမိုမြင့်မားလာနေတယ်ဆိုတာကိုမိမောင်းထုတ်ပြလိုက်တာပဲဖြစ်ပါတယ်။ဒီအချိန်ဟာတာလီဘန်နဲ့အယ်ကာအီဒါစစ်သွေးကြွတွေရဲ့စိတ်ချရတဲ့စခန်းတွေလို့သိထားတဲ့ဒေသအတွင်းမှာအမေရိကန်တို့ထိုးစစ်ကိုတိုးမြှင့်နေတဲ့အချိန်လည်းဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံနယ်စပ်အခြေအနေအခက်အခဲတွေနဲ့ကြုံနေရပေမဲ့တောင်းကျမှုနှိမ်နင်းရေးအတွက်အမေရိကန်နဲ့ပါကစ္စတန်တို့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာပဲဖြစ်တယ်လို့ရေဒတ်ဗိုလ်ချုပ်ကြီးမူလန်ကသတင်းထုတ်တွေကိုအခုလိုဆက်လက်ရှင်းပြပါတယ်
။ But that doesn't mean the sky is falling and it doesn't mean we should ever overreact to the hair trigger tension we are all feeling.
ဒါမိုးပြူကြတာမဟုတ်ပါဘူးတင်းမာမှုတွေဖြစ်လာတိုင်းလဲဒါကိုအလွန်ကျွံတုံ့ပြန်ဆောင်ရွက်နေစရာမလိုပါဘူးအခုအချိန်ဟာခါတိုင်းနဲ့ပိုပြီးအေးဆေးတည်ငြိမ်စွာနဲ့ပူးပေါင်းဆောင်ရွက်ရမယ့်အချိန်ပ
ါပါကစ္စတန်စစ်ဘက်ခေါင်းဆောင်တွေကတော့သူတို့ရဲ့တပ်ဖွဲ့တွေအနေနဲ့အမေရိကန်စစ်သားတွေကိုပစ်ခတ်ဖို့ရည်ရွယ်ချက်တော်လကောင်းအစီအစဉ်တော်လကောင်းမရှိကြောင်းအခိုင်အမာပြောကြားခဲ့တယ်လို့လည်းဗိုလ်ချုပ်ကြီးမူလန်ကဆိုပါတယ်ပါကစ္စတန်နဲ့အမေရိကန်ပြည်ထောင်စုတို့နှစ်နိုင်ငံအကြားဆက်ဆံရေးဟာဒီပစ်ခတ်မှုတွေကြောင့်အခုနောက်ပိုင်းမှာပြောင်းလဲသွားပြီဆိုတာကိုလည်းယုံကြည်စရာအကြောင်းမရှိဘူးလို့ဆိုပါတယ်ပါကစ္စတန်အစိုးရဟာအမေရိကန်အစိုးရနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားလိမ့်မယ်လို့ယုံကြည်ကြောင်းကိုလည်းရေဒတ်ဗိုလ်ချုပ်ကြီးမူလန်ကပြောကြားသွားကြပါခင်ဗျာ